မလေးရှားနိုင်ငံမှာနေထိုင်ခွင့်အထောက်အထားမပြည့်စုံလို့ဖမ်းဆီးထိန်းသိမ်းခံထားတဲ့မြန်မာအစ်ွတ်ဟာအခုဆိုရင်တပေါင်းထက်ရှိနေတယ်လို့မြန်မာအလုံသမားရေးကူညီပေးနေသူတွေက VOA ကိုပြောပါတယ်။အဲဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါဦးခင်ဗျာ။
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့တရားစွဲထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားအရေအတွက်ဟာအရေအတွက်အဖြစ်တပေါင်းထက်မှရှိနေတယ်ဆိုပြီးတော့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ်။အများစုဟာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်တယ်လို့မြန်မာအလို့သမားများအဖွဲ့မလေးရှားရဲ့ဥက္ကဋ္ဌဦးအေးလှိုင်ကပြောပါတယ်။
တရားမဝင်အလို့သမားပေါက်ပြောက်ပြီးစီမံကိန်းနဲ့အဲ့ဒါမျိုးတို့ကမလေးရှားကဒီနိုင်ငံသားတွေအနေနဲ့တော့တိုင်တန်းတဲ့ကိစ္စတွေမှာတို့ကမဖြစ်မနေဖမ်းရတဲ့ကိစ္စရှိတယ်ဟိုဒါအစ်ကျွန်တော်တို့လက်ရှိခြုံရတဲ့အခြေအရာဟိုကလန်တာမျိုးတော့ကနော်တော့ကကတ်နေတယ်ကတ်တစ်ခုထဲမှာပြင်းပြင်းထန်ထန်မှာရေတော့ကပေါင်မနှမ်းမျိုးရှိဆိုတော့တနိုင်ငံလုံးမှာအနည်းဆုံးကတော့ကျွန်တော်တစ်ပေါင်းနဲ့နှစ်ပေါင်းပေါင်နေတော့ရှိပါတယ်ဒါဟိုဒီနေ့စက5ပဲအနေနဲ့ဟိုအဲ့လောက်ကိုတွားပါပဲဗျာ
မြန်မာနိုင်ငံသားတွေကိုယူနိုက်ဆီယာကရခိုင်အကူအညီပေးခဲ့တာမျိုးရှိပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံရဲ့ဥပဒေအတိုင်းယူနိုက်ဆီယာဘက်ကလိုက်နာရတာမျိုးတွေရှိတယ်လို့ဦးရေးလှိုင်ကပြောပါတယ်။ဒါပေမဲ့လို့ယူနိုက်ဆီယာရဲ့တတ်မှတ်ချက်နဲ့ကိုက်ညီသူတွေကိုတော့ယူနိုက်ဆီယာဘက်ကအကာအကွယ်ပြုဝါပေးတယ်လို့တော့သူကပြောပါတယ်။ဒါပေမဲ့လည်းထိန်းသိမ်းစခန်းကမြန်မာအများစုကိုမြန်မာတန်ရုံနဲ့ညှိနှိုင်းပြီးတော့မြန်မာပြည်ကိုပြန်ပို့တာများတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကပြောပါတယ်။ဒါလို့ပြန်ပို့တဲ့အတွက်လူသိထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနောက်အနာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေအတွက်အနည်းငယ်ရှိနေတယ်လို့ဆိုပါတယ်။အခုဒီဩဂတ်လ9ရက်နေ့ကပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့မြန်မာတန်ရုံတာဝန်ခံတွေကွာလာလာပူမြို့မြန်မာတန်ရုံမှာတွေ့ဆုံပြီးတော့ထိသိစခန်းတွေကမြန်မာတွေရဲ့ကျန်းမာရေးအခြေအနေနဲ့နေရာပြန်ခေါ်မဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာအလင်းသတင်းစာမှာဖော်ပြပါတယ်။ဖမ်းဆီးခံထားသူအများစုကရခိုင်မွန်တဝဲစတဲ့တိုင်းရင်းသားတွေဖြစ်တယ်လို့တကူရောပရိတ်တာဖွဲ့ကဦးတန်းစိန်ထွန်းကပြောပါတယ်။
အဲကျွန်တော်တို့နိုင်ငံကအာဏာသိမ်းပြီးတော့ဒီအုပ်ကြီးကဒီဘက်ဆွတ်လာတာကိုလုံးဆက်တယ်အမှမရှိဘူးလားဘုလုံးချက်ကြီးနေတယ်ဆိုတော့ဒီနိုင်ငံမှာရှိတာကဒီပွဲရဲ့ဘင်္ဂလားဒေ့ရှ်ရဲ့အင်ဒိနီးရှားရဲ့မြန်မာရဲ့ပြည်နယ်ရဲ့ဆိုတော့သူတို့ကအစကတည်းကတန်းလို့တယ်လို့ရှိတာကိုတန်းလားဆီလားဖြစ်နေတယ်နောက်ပြီးသူတို့ဆောင်းနေတဲ့ကလည်းမပုံတဲ့အခက်ကြီးတွေသူတို့ပြဿနာကိုသူတို့အစိုးရကလည်းသူတို့နိုင်ငံတော်ဘက်မှာရင်ဆိုင်နေရတာပေါ့အဲလိုလဲနေလို့လည်းပြောရတယ်ဆိုတော့ဒီပြဿနာကဒီလိုပဲဖန်ဆီးတယ်လို့ပဲပြောရမှာပေါ့
တင်းသိခံအသူတွေရဲ့အရေးကိစ္စကိုထောက်ပြပြောဆိုနေတဲ့ Global Detention Project အဖွဲ့ကတော့မလေးရှားနိုင်ငံရဲ့ထိသိမ်းစခန်းတွေမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ဂျွန်လ18ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မလေးရှားထိသိမ်းစခန်းတွေအတွင်းရက်စက်တဲ့အပြစ်ပေးတဲ့စနစ်ကိုလည်းသူတို့ကထောက်ပြဝေဖန်ခဲ့ကြပါတယ်ခင်ဗျာ။